ထိုင်းနိုင်ငံထဲမှာမြန်မာတွေပါဝင်အိန္ဒိယနိုင်ငံကသူတွေကိုပိတ်မှတ်ထားတဲ့ငွေလိမ်တဲ့ online လောင်းကစားလုပ်ငန်းတွေလုပ်နေတဲ့ GoFood ကွန်ရက်ကိုထိုင်းအထူးစုံစမ်းရေးဌာနကစတင်နှိမ့်နေနေပါလေ။ February 10ရက်နေ့မှာစတင်တဲ့စစ်စင်ရေးတွင်ငွေကြေးခွာခြားမှုအခွန်လိမ်မှုတို့နဲ့လောလောဆယ်ဖန်ဆီးထားသူတွေထဲမှာမြန်မာတွေလည်းပါတယ်လို့ထိုင်းသတင်းတွေမှာဖော်ပြကြပါလေ။ VOA သတင်းတောင်မဲရေးမှာပြောပြပေးပါအောင်ခင်ဗျာ
။ online ကနေတရားမဝင်ချဲထီလုပ်ငန်းတွေကိုလုပ်ပြီးငွေပြူငွေမဲခွာချနေတဲ့ကိုဖုဆိုတဲ့ကွန်ရက်ကိုထိုင်းအထူးစုံစမ်းရေးဌာန DSI ကစတင်နှိမ့်နှင်းနေတာမှာဖေဖော်ဝါရီလ10ရက်နေ့ကနေရာပေါင်း28နေရာကိုဝင်ရောက်ရှာဖွေခဲ့တယ်ဆိုပြီး DSI ကသတင်းထုတ်ပြန်ထားပါတယ်ရှာဖွေစစ်ဆေးမှုတွေအတွင်းတချို့ကိုလည်းဖမ်းဆီးခဲ့ပါတယ်ဘသူတွေကိုဖမ်းဆီးခဲ့တယ်လဲဆိုတာကိုတော့ DSI ကမဖော်ပြပေမဲ့ဖမ်းဝရမ်းထုတ်ထားတဲ့ထိုင်းနဲ့မြန်မာနိုင်ငံသားနှစ်ခုလုံးခံယူထားတဲ့Grand Admiral တထေးကျွန်းဟိုတယ်ပိုင်ရှင်ဦးကျော်လင်ပါဝင်နေတယ်ဆိုပြီးထိုင်းကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။၁၈ဦးကိုဖမ်းဝရမ်းထုတ်ထားတဲ့ထဲက9ဦးကိုဖမ်းမိထားတယ်ဆိုပြီးဒီကနေ့ဖေဖော်ဝါရီလ3ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအထူးစုံစမ်းစစ်ဆေးရေးဌာနဒုတိယညွှန်ကြားရေးမှူးချုပ်ယူထနာပရိဒန်ကအခုလိုထိုင်းဘာသာနဲ့ပြောကြားခဲ့ပါတယ်။
ปัจจุบันได้รับรายงานว่าได้จับกุมตัวทั้งหมด7รายครับณปัจจุบัน
ตะเนียชิตู18อูเดก็9อูโกพั้นมิทาบีဖြစ်ပါတယ်อธิกาเตยคันโฮเทลปายရှင်ကိုတော့พั้นမမိသေးပါဘူးพั้นမိသူတွေแท้มาသူ့ရဲ့လက်ယုံတူးနဲ့ဇနီးတယ်လို့ပါဝင်နေတယ်ဆိုပြီးပြောသွားတာဖြစ်ပါတယ်သူကโฮเทลတစ်ခုปายရှင်လို့ပြောသွားပေမဲ့နာမည်ကိုတော့ထုတ်ဖို့ပြောပြခြင်းမရှိပဲထိုင်းနိုင်ငံသားဖြစ်ခံယူထားတဲ့မြန်မာဖြစ်တယ်လို့သာပြောပါတယ်မြန်မာနိုင်ငံဘက်ကိုတိမ်းရှောင်သွားတယ်လို့လည်းအထူးစုံစမ်းစစ်ဆေးရေးဌာန DSI ရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ယူထနာပရိဒန်ကပြောပါတယ်ခုဖူးကွန်ရက်ဟာစီမံခိုလုပ်ငန်းတွေနဲ့လည်းဆက်ဆက်နေတယ်ဆိုပြီးအထူးစစ်ဆေးရေးတာဝန်ရှိသူတွေကပြောပါတယ
်มีอยู่ 2-3 วัตถุประสงค์1ก็คือเพื่อทราบแล้วก็จับกุมบุคคลตามหมายจับ
အခုလိုမျိုးတန်တရာရှိသူတွေရဲ့နေအိမ်တွေကိုဝင်ရောက်စစ်ဆေးခဲ့ရတာကထိုင်းဆိုရဖမ်းဝရမ်းထုတ်ထားတဲ့တရားခံတွေကိုရှာဖွေဖို့နဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုစစ်ဆေးသိမ်းဆည်းဖို့ဖြစ်တယ်ဆိုပြီးပြောသွားတာဖြစ်ပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကရနောင်နွန်ထပူရီနဲ့ဘန်ကောက်စတဲ့ခရိုင်တွေကနေရာပေါင်း28နေရာကိုဝင်ရောက်ရှာဖွေမှုတွေအတွင်းဇိမ်ခံကားတွေအသုံးဆောင်ပစ္စည်းတွေလက်ဝတ်ယတနာတွေအပြင်လက်နက်တွေကိုပါတပ်တွေအဖြစ်သိမ်းဆည်းခဲ့တယ်ဆိုပြီး DSI ရဲ့ထုတ်ပြန်ချက်မှာဓာတ်ပုံနေနဲ့တကွဖော်ပြထားပါတယ်။ကိုဖုလောင်းကစားကွန်ရက်ဟာစီမံခိုလုပ်ငန်းတွေနဲ့အခွန်ရှာမှုတွေနဲ့လည်းဆက်နွယ်ချိတ်ဆက်နေတာမှလွန်ခဲ့တဲ့10နှစ်ကျော်အတွင်းစီမံခိုလုပ်ငန်းတွေကနေဘတ်ငွေတန်ပေါင်း1000ဘူးလောက်အခွန်ရှောင်ပြီးငွေမဲခွာချခဲ့တယ်ဆိုပြီးထိုင်းအထူးစုံစမ်းရေးဌာနကလည်းပြောပါတယ်ဒီအမှုနဲ့ပတ်သက်လို့လည်းဆက်လက်စုံစမ်းနေတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင်